ပြည်ပယောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီဘက်ကအင်တာပိုးအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်စွပ်ဖက်မှာမဟုတ်ဘူးလို့အင်တာပိုးရဲ့ဒီကနေ့ထုတ်ပြန်ချက်ကိုကိုကာပြီးစင်ကာပူအခြေစိုက်ချန်နယ်နျူးစ်အေရှားသတင်းမှာဖော်ပြထားပါတယ် NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ကျန်းဖက်လို့ရတဲ့ကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားသူတွေကိုနိုင်ငံတကာအဖွဲ့အစည်းအသီးသီးကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံသားရေးဌာနကဖေဖော်ဝါရီလ10ရက်နေ့မှာတောင်းဆိုပြီးနေ့ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှင်းဆန်ခဲ့ကြောင်းအင်တာပိုးအဖွဲ့ကအခုလိုထုတ်ပြန်ခဲ့ ပြောကြားတဲ့အခမ်းအနားမှာတော့အန်ယူဂျီစီအာပီအက်ချ်ရဲ့ပြည်ထောင်စုကြောင့်ရငဲ့တဲ့လူစုပါတယ်ဒါပေမဲ့အင်တာပိုအနေနဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေဖြစ်တဲ့အတိုက်ခံအင်အားစုတွေအစိုးရဒါမှမဟုတ်စစ်အာဏာသိမ်းမှုကိုစတင်သူတွေကိုဖမ်းဆီးပေးဖို့တောင်းဆိုလာတာတွေကိုကုညီဆောင်ရွက်ပေးမှာမဟုတ်ဘူးလို့အကြောင်းပြန်ရတဲ့လူစုပါတယ်ဖေဖော်ဝါရီလ10ရက်နေ့ကရန်ကုန်မြို့မှာလက PDF အဖွဲ့ တွေဟာအကြမ်းဖက်လိုအပ်တဲ့လှုပ်ဆောင်နေတဲ့အဖွဲ့တွေ အဖြစ် စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဆွဆဲပြောကြားခဲ့ပါတယ်အလားတူပဲ NUG CRPH နဲ့ PDF အဖွဲ့တွေအပါအဝင်နိုင်ငံတကာအသံဝိုင်းကစစ်ကောင်စီဟာအကြမ်းဖက်လှုပ်ရက်တွေကိုကျူးလွန်နေတဲ့အဖွဲ့အဖြစ်တန်ပြန်ဆွဆဲထားပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကစစ်ကောင်စီရဲ့လက်ချက်ကြောင့်အသက်ဆုံးရှုံးခဲ့ရသူ၁,၅၀၀ဦးရှိခဲ့ပြီးခဏိတ်ချင်းထိဖမ်းဆီးခံရသူဟာလည်း၁,၅၀၀ကိုဦးရှိသွားပြီလို့ AABP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကဖေဖော်ဝါရီလ၉ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။